ီနေ့ဆွေးနွေးပွဲမှာပေါ့လေအချက်ခုနှစ်ချက်သဘောတူခဲ့တယ်လို့သိရတယ်ခင်ဗျ။ဟု
တ်ဟုတ်
အဲ့ဒီမှာပေါ့လေ KIO တွင်နဲ့ဘယ်အချက်တရားထူးခြားတယ်လို့ပြောချင်ပါလဲခင်ဗျ
။ထူးထူးခြားခြားဆိုလို့ဘယ်လိုပြောမလဲ။နည်းနည်းလေးအမှုပညာဆန္ဒပေါ့ဗျာပြောမယ်ဆိုလို့ရှင
်။ဟုတ်ကဲ့
။ဟိုတီဟိုရီအတိုင်းမတော်ဘဲနဲ့အဲတခြားဖြစ်နိုင်တဲ့လမ်းကြောင်းတွေကိုအားလုံးကသဘောပေါက်ပြီးတော့ရှောက်လန်းတဲ့ပုံစံမျိုးဖြစ်တယ်
။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလေးအကျယ်တဝင့်ရှင်းပြပါခင်ဗျ။အ
ေးသဘောတရားကအခုအစိုးရကကြတော့Nationwide Ceasefire လို့ပြီးရင် Political Dialogue လို့မယ်ဆိုတော့ KAO နဲ့ကြတော့အဲ့ဒီပုံစံမဟုတ်ဘဲနဲ့တခါတည်းအဲ့ဒီ Nationwide Ceasefire ကို Political Dialogue ကိုပါတဲ့ဘာတွေပေါ့အတိုင်းနဲ့လုပ်သွားတဲ့ပုံစံမျိုးဖြစ်တာပေါ့
တပြေလုံးအပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့ ਆ လေ KAO နေနေရတဲ့ဘာတွေများအဆိုပြုလာမလဲဆိုတဲ့အချက်ကိုစောင့်ကြည့်ဖို့အခြေအနေရှိတယ်မလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကဒီ Nationwide Ceasefire ကိုမသွားခင်ပါကျွန်တော်တို့ကနေအနေနဲ့ဒီနံပါတ်1တောင်းဆိုထားတဲ့ဟာကတောင်းဆိုတာပေါ့နော်အစိုးရဘက်ကစီမံချက်ကိုပေးဖို့ဟိုအဲ့ဒီပေါ်ကဆက်လက်ဆွေးနွေးတော့ဖို့အဲ့ဒါပြီးရင်ကျွန်တော်တို့ဒီ Ethnic Armed Groups Conference ပေါ့နော် Conference လုပ်မယ်ဆိုတဲ့ဟာကိုအဆိုပြုတော့တောင်းဆိုတော့အစိုးရဘက်ကဝန်ကြီးဦးအောင်မင်းတို့ကနေသဘောတူညီပေးပါတယ်ဆိုတော့ဒီ Ethnic Armed Groups Conference ကိုကျွန်တော်တို့အမြန်ဆုံးအကောင်အထည်ပေါ်သွားဖို့conference လုပ်သွားဖို့ပေါ့နော်ဒါကိုအခုပြင်ဆင်နေပါတယ
်အခုကိစ္စကဒီတပြေလုံးအပြစ်ခတ်ရစဲလက်မှတ်ရေးထိုးလို့ရှင်လဲပဲပေါ့လေတိုင်းရင်းသားအဖွဲ့တွေအကုန်လုံးတက်ရောက်มาဖြစ်တယ်နောက်တစ်ခါအခုတစ်ခါပေါ့လေလက်နက်ကင်တိုင်းရင်းသားတွေအားလုံးပါဝင်တဲ့ဒီညီလာခံဆိုတဲ့ဟာမျိုးကလေအဲ့သဘောဖြစ်နေတာမလားခင်ဗျအဲ့တော့နှစ်ခုကျင်းပါမလားတစ်ခုတည်းပဲကျင်းပါမလားခင်ဗ
ျဒီလိုပါလက်နက်ကင်အဖွဲ့စည်းတွေတီးတန့်တွေ့ပြီးတော့ဆွေးနွေးတိုင်ပင်တယ်ဆိုတော့ဒီ climate ကမတူပါဘူး background လည်းမတူဘူးဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေရဲ့လိုလားချက်တွေကိုကျွန်တော်တို့ဟာရင်ထဲမှာရှိတဲ့အတိုင်းအနာဂတ်မြောက်မှန်းချက်တွေကိုပွင့်ပွင့်လင်းလင်းဆွေးနွေးဖို့ဒီ atmosphere တစ်ခုလိုပါတယ်ဒီ environment လိုပါတယ်ဆိုတော့ဒီသဘောတရားမှာကျွန်တော်တို့ဒီနေ့တောင်းဆိုခဲ့တယ်ဆိုတော့ဝန်ကြီးဝန်ဝင်တို့ဘက်ကလည်းသဘောတူညီပေးတယ
်ဒါဆိုလို့ရှိရင်ပေါ့လေဟိုက UNFC ကနေလုပ်နေတဲ့အိုင်မှာလုပ်တဲ့စည်းဝေးတွေရာလည်းရှိတယ်အဲ့မှာဆိုလို့ရှိရင်တော့ပေါ့လေအဖွဲ့17ဖွဲ့တက်တာပေါ့လေဆိုတော့ဒီဟာနဲ့တီးကြလားခင်ဗျအခုဒါပြည်တွင်းမှာလုပ်မဲ့ပွဲလားခင်ဗျ
USC ကလုပ်တဲ့ဟာလဲသူတို့ရဲ့ process အတိုင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီအခြေခံပေါ်ကနေပြီးတော့ကျွန်တော်တို့အခု KAO အနေနဲ့တောင်းဆိုတာကပို့ပြီးတော့ဒီ nationwide ceasefire ရဲ့အဥတီချက်နဲ့ပေါ့နော်ပို့ပြီးတော့နီးနီးကပ်ကပ်ဖြစ်ဖို့တရားစီဖြစ်ဖို့ဒါမှမဟုတ်ဝန်ထမ်းချက်တွေကိုဘယ်လိုညှိဖို့ဆိုတဲ့ဟာတွေအဲ့ဒီ armed group conference ကိုကျွန်တော်တို့လိုက်စားပါလို့ဖို့အဲ့လို season ထားပါတယ်အဲ့မဆုံးဖြတ်ရသေးပါဘူးဘယ်လိုကွဲပြားလဲဆိုတော့တိကျကွဲပြားချက်တော့ရှိမှာမဟုတ်ပါဘူးဟိုဒီမှာလုပ်တဲ့ဟာတွေကလည်း two process နဲ့တူသွားနေတာပေါ့နော
်
အခုဒီကျွန်တော်တို့ KIO အတော့လည်း KIO အတွင်းမှာရှိတဲ့အဲ UNFC အဖွဲ့ဝင်မဟုတ်သေးတဲ့ဟာတွေလည်းရှိပါတယ်ဆိုတော့အဲ့ဒီအဖွဲ့တွေအားလုံးနဲ့ပေါ့ကျွန်တော်တို့ပြိုင်တဲ့ဥစ္စာတွေ့ပြီးတော့ဆွေးနွေးဖို့အဲ့ဒါလိုအပ်ချက်တစ်ခုဖြစ်ပါတယ
်ကဲနောက်တစ်ခုကတော့ဒီညဉ့်ညံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ရှိရင် KIO ဘက်ကနေပြီးတော့ပေါ့လေအသေးစိတ်တွေအချက်လက်တွေတော်တော်များများလုပ်နေတဲ့အတွက်ကြောင့်အချိန်နှောင့်နှေးမှုတွေရှိတယ်ဆိုပြီးတော့စကားသံတွေထွက်လာတာရှိတယ်ခင်ဗျာအဲ့တော့ KIO နဲ့အစိုးရပေါ့လေဒီညဉ့်ညံရေးဆွေးနွေးပွဲမှာဒီဆောင်ရွက်နေတဲ့ပုံစံမျိုးချင်းကအမြင်ချင်းကမတူလို့လားခင်ဗျာအဲ့ဒါလေးနည်းနည်းရှင်းပြပေးပါ
ဒီလိုပါအစိုးရဒီသမ္မတသိန်းစင်ရဲ့ချောင်းပေါ့နော်ဒီဥစ္စာကကန့်တမှုတစ်ခုပုံစံမျိုးဖြစ်နေတော့ချောင်းတစ်ခုမှာအဲဝန်ကြီးဦးအောင်မင်းတို့အဖွဲ့ပေါ့နော်ဒီမြန်မာဖြစ်စင်တာကနေသူတို့ရဲ့လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မှုကိုအဲ့လို time frame နဲ့လုံးသွားချင်တဲ့သဘောပါဆိုတော့ကျွန်တော်တို့တိုင်းရင်းသားကကြတော့လေခြေလမ်းတိုင်းမှာဒီချိန်နဲ့နဲ့အဲစိတ်ချလက်ချနဲ့သွားချင်တဲ့သဘောတရားတွေကျွန်တော်တို့စီမှာရှိပါတယ်ဆိုတော့ဒီလိုနှစ်ခုပေါ့နော်သူတို့က time frame နဲ့တွားရမယ့်အချိန်မှာကျွန်တော်တို့ကပုံစံကြည့်တဲ့အချိန်မှာနည်းနည်းနှောင့်နှေးတယ်လို့ဖြစ်ပေမဲ့လည်းဒါမြန်ဆန်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်။ဟုတ်ကဲ့နောက်ဆုံးမေးခွန်းတစ်ခုအနေနဲ့ပေါ့လေဒီဆွေးနွေးပွဲမှာခြုံငုံပြီးတော့ဦးတောင်းကားအနေနဲ့ဘယ်လိုများသုံးသပ်မလဲခင်ဗျ
။ဒါအများကြီးအပြုသဘောဆောင်ပါတယ်ကျွန်တော်တို့ဒီအစိုးရဘက်ကနေနိုင်ငံရေးနည်းလမ်းအရာပြဿနာတွေကိုအားလုံးဖြေရှင်းသွားဖို
့ဟ
ိုစစ်တပ်ဘက်ကရောအစိုးရဘက်ကရောပေါ့နော်ဒီနိုင်ငံရေးအရာဖြေရှင်းသွားမယ်ဆိုတော့ commitment တွေအများကြီးတွေ့ရတယ်လို့အဲ့လိုပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့